မြို့သားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်ကန့်ကွက်တပိတ်မောက်ခဲ့ကြလို့ဖန်စီထိသိမ်းခံထားတဲ့ចောင်းသားတွေထောင်တွင်းစေဝါကုသမှုအခက်အခဲနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအနေနဲ့တရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီလမ်းကြောင်းကိုတကယ်သွားနေတယ်ဆိုရင်ចောင်းသားတွေကိုလုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုပေးဖို့လိုအပ်တယ်လို့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကပြောပါရတယ်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်နိုင်ရေးကန့်ကွက်တပိတ်မောက်ခဲ့လို့ဖန်စီထိမ့်သိမ်းခံထားရတဲ့သူတို့တွေထက်က80ရာခိုင်နှုန်းဟာအကြမ်းဖက်ဖြိုခွင်းမှုမှာရိုက်နေခံရပြီးအဲ့ထဲကမှ84ရံငယ်နှုန်းဟာစေကုသမှုခံယူခွင့်မရကြဘူးလို့ဒီကနေ့ထုတ်ပြန်တဲ့စစ်တမ်းကောက်ယူမှုတစ်ခုမှာဖော်ပြထားပါတယ်။အသေးစိတ်ကိုတော့ VOA သတင်းတောက်မမမြင့်ခိုင်ကတင်ပြပေးပါမယ်ရှင
်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့မန္တလေးကနေရန်ကုန်အထိခြိတက်တပိတ်မောက်ခဲ့ကြတဲ့ကျောင်းသားရီနဲ့ဝင်းရံပြည်သူ53ဦး၊တာယာဝရီအချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံရပြီးတရားရင်ဆိုင်နေရတာ10လရှိပါပြီ။ကျောင်းသားတပိတ်မှာပါဝင်ခဲ့ပြီးဖမ်းဆီးထိန်းသိမ်းခံထားရသူတွေအနေနဲ့လုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုမရကြဘဲအခြေအနေအင်မတန်ဆိုးမသာစေကူတောက်မှုခံယူခွင့်ရတဲ့အခြေအနေဖြစ်နေတယ်လို့ဘာကသများအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကဒီကနေ့ဇန်နဝါရီ25ရက်နေ့ရန်ကုန်မြို့မှာပြုလုပ်တဲ့လက်ဗရန်အကြမ်းဖက်ဖြိုခွင်းမှုမှာပါဝင်သူတွေရဲ့စေကူတောက်ခွင့်အကြက်တဲစစ်တမ်းနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ
်။အကြမ်းဖက်ဖြိုခွင်းတဲ့အချိန်မှာတရားရဂိုင်းလုံးမှာကျောင်းသားတွေရဲ့80ရာဂိုင်းလုံးကရိုက်နဲ့ဖြုတ်ခွင်းတဲ့အချိန်မှာအားလုံးကရိုက်နဲ့ခံခဲ့ရတယ်ဆိုတာကိုလည်းကျွန်တော်တို့တွေ့ခဲ့ရတယ်။နောက်တစ်ခုကတော့ဒီရိုက်နဲ့ခံရတဲ့80ရာဂိုင်းလုံးမှာပေါ့နော်။အဲ့80ရာဂိုင်းလုံးထဲမှာဒီရိုက်နဲ့ခံရတဲ့80ရာဂိုင်းလုံးမှာ84ရာဂိုင်းလုံးကစိတ်ကူးသားမှမရဘူးဆိုတာလည်းကျွန်တော်တို့တွေ့ရတယ်။နောက်ဒီအဲ့ဒီမှာပုံအရေးကြီးတာကစိတ်ကူးသားမှမရတဲ့အပြင်ကိုသူတို့ကဒီထောင်ချပြီးတော့မှပေါ့နော်။စေကူသားဝင်နေမရခဲ့ဘူးထောင်ချရတဲ့နောက်ဆက်တွဲမှာသူတို့ကကျန်းမာရေးပို့ပြီးတော့ဆိုးရွားလာတာကိုကျွန်တော်တွေ့ရတယ
်ပြီးခဲ့တဲ့နှစ်နိုဝင်ဘာမှာဆီယောင်ဝင်ကိုရိုင်းတရားရုံးကိုလာရောက်ပြီးကျန်းမာရေးစစ်ဆေးမှုပြုလုပ်ခဲ့ပြီးနောက်ပိုင်းចောင်းသားរីနဲ့ဝင်းရံပြည်သူ22ဦးကျန်းမာရေးအခြေအနေဆိုးရွားမှုကြောင့်ရန်ကုန်ပြည်သူစေယုံကြီးမှအတွင်းလူနာအဖြစ်ကုသမှုခံယူခဲ့ရပြီးအဲ့ဒီမတိုင်ခင်ကာလအထိကျန်းမာရေးစစ်ဆေးခွင့်မရခဲ့ပါဘူးဖမ်းဆီးထိန်းသိမ်းခံထားရတဲ့အမျိုးသားပညာရေးတပိတ်မောင်ចောင်းသားរីနဲ့ဝင်းရံပြည်သူအများစုခံစားနေရတဲ့ရောဂါတွေဟာအကျန်းဖက်ဖြိုခွင်းခံရချိန်မှာရိုက်နှက်ခံရမှုကြောင့်ဖြစ်တာများတယ်လို့ကျန်းမာရေးစစ်ဆေးမှုပြုလုပ်ပေးခဲ့သူတွေကပြောပါတယ်။လက်ရှိဖမ်းဆီးခံကြောင်းသားတွေနဲ့ဝန်ရံပြည်သူတွေရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့ဒေါက်တာတက်မင်းကအခုလိုပြောပါတယ
်။80ရာခိုင်နှုန်းကျော်ကထောင်ထဲရောက်မှဖြစ်တဲ့ရောဂါတွေပါ။ကျန်တာကတော့အပြင်ကနေပါတဲ့ရောဂါတွေဖြစ်ပါတယ်။အဲ့တော့ဖြစ်တဲ့ရောဂါတွေအားလုံးကိုကျွန်တော်ကြည့်မယ်ဆိုရင်နံပါတ်၁ကအကျန်းဖက်ရိုက်နှက်မှုကြောင့်ဖြစ်တာပါ။အကျန်းဖက်ရိုက်နှက်မှုကြောင့်ပထမဆုံးဖြစ်တာ head injury ဒီခေါင်းကြီးရိုက်ခံရပါတယ်။ကောင်းရိုက်ခံရတဲ့အတွက်ကြောင့်တို့တွေဆက်ပြရတဲ့ခေါင်းရည်ရမ်းကြိုက်ပါတယ်ပတိုင်ကိုစားတယ်လဲမူးတာလေး produce vomiting ဇက်တိုက်အန်နေတာလေး blood distribution ပေါ့နော်နှလုံးအမုံမုံအမြင်ပုံသွားတာလေးဖြစ်လာပါတယ
်တပိတ်စစ်ကြောင်းမှာပါဝင်ခဲ့လို့တာယာဝတီအချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဘာကတာများအဖွဲ့ချုပ်ကကိုမင်းသွေးသိရဲ့မိခင်ဒေါခင်ခင်ယူကတော့အမှုရင်ဆိုင်နေရတာကြာရှည်လာတာနဲ့ပတ်သက်လို့စိုးရိမ်နေလို့ဆိုပါတယ်မိခင်တယောက်အနေနဲ့သားဖြစ်သူရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုကိုဒေါခင်ခင်ယူကအခုလိုပြောပြပါဗျ။အ
ခုကလည်းအရန်ဟိုရှေ့နေပြီပေါ့နော်။အခုမှသူတို့အစိုးသူတို့ဘက်ကတရရုံဘက်ကတက်တရတယောက်ပဲဟိုဆဲလာကြော်တဲ့အပိုင်းချာမှာတယောက်ပဲဟိုစစ်လို့ပြီးသေးတယ်ဆိုတော့ကျမတို့ကဘယ်တော့မှဒီအမှုကြီးကပြီးဆုံးမှာလဲနော်။အဲအဲ့တော့ဒီသူတို့ကျမ်းမာရေးတွေရှေ့ရောက်ပြီးတော့အဲ့စိုးရွားသွားမှာလေအရင်ကစိုးရိမ်ပါလေမိဘတွေအားလုံးကစိုးရိမ်ကြပ
ါမြန်မာနိုင်ငံအနေနဲ့တရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီလမ်းကြောင်းကိုတကယ်သွားနေရဆိုရင်ဒီအမှုကိုအမြန်ဖြေရှင်းပေးဖို့လိုပြီးစေကူတာခွင့်တောင်းဆိုမှုတွေကိုလည်းမဖြစ်မနေပေးဖို့လိုတယ်လို့လက်ဗရန်ကျောင်းသားရေးမှပါဝင်ကူညီဆောင်ရွက်ပေးတဲ့အဖွဲ့တွေကထောက်ပြကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့ Justice Trust အဖွဲ့ကဒါရိုက်တာဒေါ်ယီမွန်ထွန်းကအခုလိုပြောပြပါတယ
်ကျမတို့အနေနဲ့မြင်တာကဒီလိုမျိုးစေကူတာခွင့်တောင်းဆိုတဲ့လူတွေကိုပေးဖို့ပေးရမယ်ဒီအမှုကြီးရှေ့တာကိုလည်းတစ်ခုခုဖြေရှင်းရမယ်လို့မြင်နေရှင်။ဘာဖြစ်လို့ဆိုတော့ဒီအမှုနဲ့ဒီဖမ်းကျောင်းသားတွေကိုလက်ဗရန်မှာဖမ်းတဲ့ဟာတစ်ခုဒီကြည့်လိုက်ရင်ဒီအခုဆက်သွားနေတဲ့ခွန်ရုံးကြီးမှာပေါ့နော်မြန်မာနိုင်ငံရဲ့ခွန်ရုံးစနစ်တစ်ခုပျက်စီးနေတာပဲခေါ်မြန်မာနိုင်ငံရဲ့ခွန်ရုံးစနစ်မှာရှိတဲ့ပြဿနာကိုထင်ထင်ရှားရှားကြီးမြင်ရတယ်ရှင်။
ဒီမိုကရေစီပညာရေးပင်မတပိတ်စစ်ကြောင်းလက်ဗရန်မြို့မှာအကျန်းဖက်ဖြိုခွင်းခံရပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေနဲ့ဝင်းရံပြည်သူတွေရဲ့စေကူတောက်ခွင့်အကြက်တဲစစ်တမ်းနဲ့ပတ်သက်ပြီးဘာကသာများအဖွဲ့ချုပ် Justice Trust နဲ့လက်ဗရန်အကျန်းဖက်မှုတရားမျှတရေးကော်မတီတို့ပူးပေါင်းပြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေနဲ့ဝင်းရံပြည်သူတွေမတရားဆွတ်ဆွဲခံထားရတဲ့ပုံမှန်တွေကိုအမြန်ဆုံးရုပ်သိမ်းပေးပြီးအစိုးရအနေနဲ့ချွင်းချက်မရှိပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်ရှင်။